ကယ်လီဖိုးနီးယားပြည်နယ်မှာလောင်ကျွမ်းနေတဲ့တော်မီဟာလောလောဆယ်လော့စ်အန်ဂျလိစ်မြို့နားတစ်ဝိုက်ကဒေသတချို့ကိုကူးဆက်လောင်ကျွမ်းနေပြီးဒေသခံတွေဘေးလွတ်ရာကိုတင်းချောင်ကြဖို့ပြည်နယ်အစိုးရကသတိပေးထားပါတယ်။ဒီတော်မီကိုဒေသခံတွေဘယ်လိုရင်ဆိုင်နေရပါသလဲ။လောင်ကျွမ်းမှုနောက်ဆုံးအခြေအနေနဲ့ကူညီကယ်ဆယ်ရေးဘယ်လိုလုပ်ဆောင်နေကြသလဲဆိုတာနဲ့ပတ်သက်ပြီးတော့ဒေသခံတွေကိုကိုညံဝင်းအောင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်။
မေရီယန်မြောင်စုနောက်ဘက်ချမ်းကယ်လီဖိုးနီးယားပြည်နယ်မှာပြီးခဲ့တဲ့သတင်းပတ်တွေတဲ့တော်မီစတင်လောင်ကျွမ်းခဲ့ပြီးအဲ့ဒီမီးဟာအခုဆိုရင်ကယ်လီဖိုးနီးယားတောင်ဘက်လော့စ်အန်ဂျလိစ်မြို့နားတစ်ဝိုက်ကိုကူးစက်လာခဲ့တာပါလော့စ်အန်ဂျလိစ်မြို့ဆန်ဖာနန်ဒိုဗယ်လီမှာနေတဲ့မြန်မာနယ်ပွားဦးစောဝေဆန်ကတော်မီအခြေအနေကိုရှင်းပြပါတယ
်တနာရီနဲ့တနာရီချားတာနဲ့လေတိုက်နှုန်းကမနည်းရပါတော့ပိုလို့ပိုလို့ပြင်းလာတဲ့ခါကျတော့မီးလောင်တဲ့နှုန်းကတနာရီကိုအေက200-300လုံးလောင်နေပါတယ်ဆိုတော့1300အေကာရှိမလေးကလောင်ပါတယ်ကျွန်တော်ဆိုတော့ Venture County မှာ Simi Valley မှာအဲ့ဒီကလောင်နေတာကနေပြီးတော့မှတခါနောက်ထပ် Yosemite ဆိုတဲ့နေရာ Simi Valley မှာထပ်လောင်ပါတယ်မလေးကပဲကျွန်တော်တို့ရဲ့ဒီ LA County မှာ Calabasas မှာထပ်မှလောင်ပါတယ်ဒါပေမဲ့အဲ့ဒါလည်းထိန်းနိုင်လိုက်ပါတယ်အဲ San Bernardino County မှာတော့လောင်နေတာတော့နည်းနည်းတော့ကြာပါပြီအခုထိထိလောင်နေတော့ပဲအဲ့ဒါကတော့
Los Angeles မြို့မြောက်ဘက်Venture County မှာနေတဲ့မန်နှင်းဝေဆန်ကတော့တော်မီဟာသူတို့နေအိမ်နဲ့တမိုင်အကွာဝေးအထိကူးဆက်လာခဲ့ပြီးနေအိမ်ကိုစွန့်ခွာရမယ့်အခြေအနေကြုံခဲ့ရတယ်လို့ဆိုပါတယ်
။ဟိုမနေ့ထားတဲ့အချိန်မှာပေါ့နော်။တော်မီက6နာရီလောက်ကစလောင်လာပေါ့နော်။ဟို east side ဘက်ကစလောင်လာပါ။လောင်တဲ့ခါမှာသူတို့က system evacuation လုပ်သွားရတယ်။ကျမတို့နေတာကဒီ23ရဲ့ west side မှာနေတာ။ highway နဲ့နေတာပါ။မီးလောင်တာပေါ့နော်တချို့အေကာတွေများများများများလာပြီးတော့ဖူးတွေလည်းပိအမ်လူတွေကလည်း evacuate လုပ်ပါတယ်ဆိုကလေးတွေလည်းချက်ချင်းကျောင်းတွေကမနေ့ကအစလုံးပိတ်လိုက်ကောအမ်သူကဒေတိုက်တာကကျောင်းသွားပြီးတော့ west ကိုတိုက်တယ် west ကိုတိုက်တဲ့အခါမှာအဲ့ဒီမီးက freeway ပေါ်ကို jump လုပ်ပြီးတော့မားရိုဘတ်ကိုရောက်လာအောင်အဲ့ဒီအချိန်မှာမားရိုနဲ့မီးနဲ့တမိုင်လောက်ပဲဝေးတယ်ဆိုအဲ့ဒီအချိန်မှာမားကဟိုမားရဲ့ခင်ပွန်းကလည်းအလုပ်သွားအဲ့တော့ကလေးနှစ်ယောက်နဲ့ခွေးနှစ်ကောင်နဲ့အိမ်မှာမအကုန်လုံးအထုပ်ပိုးလုပ်တာပေါ့နော်ဟိုမီးကတမိုင်ပဲဝေးနေတော့စောင့်နေတာပေါ့နော်ဒါပေမဲ့ evacuate မလုပ်လိုက်ရအောင
် Los Angeles တဝိုက်တော်မီကြောင့်ဒေသအာဏာပိုင်တွေကအကူအညီကယ်ဆယ်ရေးတွေအလေးထားဆောင်ရွက်နေပြီးမီးငိမ့်တက်ရင်မိသားသမားတချို့အသက်ပေးသွားရတယ်လို့ဦးစောဝေဆန်ကပြောပါတယ
်ဒီမိသားတက်ဖွဲ့နဲ့နေပြီးတော့သူတို့ evacuate လုပ်ဖို့တဲ့စီစဉ်ပါတယ်သူတို့နေရာတွေတပ်ဖတ်ပေးပါတယ်လူတွေလည်းအကုန်လုံးရွှေ့ကြရတယ်ဟိုတရိတ်ဆန်တွေဆိုလို့ရှိရင်လည်းဟိုခွေးတွေကြောင်နေဆိုရင်တော့သူတို့ shelter တွေကိုပို့ပါတယ်ဟိုအဲ့လိုမြင်းတွေဆိုလို့ရှိရင်လည်းဟိုအဲ့လိုမွေးမွေးတဲ့နေရာတွေမှာထားတယ်တရိတ်ဆန်တွေကိုအဲ့လိုရွှေ့ပါတယ် TV မှာလည်းကြည့်ကြပါတယ်ဟို paperwork တွေပေါ့နော်အရေးကြီးတဲ့စာတမ်းတွေ passport တို့ပေါ့လို့အိမ်ရဲ့ပိုင်ဆိုင်မှုစာရွက်စာတမ်းစသဖြင့်အဲ့ဒါတွေကိုယူပြီးတော့ပြန်ဆိုအိမ်ကိုဆွန့်ခွာဖို့အတွက်ကြည့်ကြပါတယ်မိသားဝန်ထမ်းတွေစူးစမ်းပြီးတော့မိငိမ့်သက်ပြီးတော့ဝန်ထမ်းတွေသေသွားတာကိုပဲကျွန်တော် TV မှာတွေ့ရပါတယ်သူတို့ဟာစူးစမ်းပန်းစားလုပ်ရင်းနဲ့နေပြီးတော့သေဆုံးသွားကြတဲ့လူတွေရှိတယ်အသက်ဆုံးပြီးတော့မိငိမ့်သက်ဖို့ကာကွယ်ဖို့ကိုသူတို့စူးစမ်းကြတယ်ပေါ့
တေကနာရနဲ့တောင်ကြားကလာတဲ့ပူပြင်းချောက်တွေ့တဲ့လေပြင်းကြောင့်ကယ်လီဖိုးနီးယားပြည်နယ်မှာနှစ်စဉ်ဆိုသလိုတောမီလောင်ကျွမ်းလေးရှိပေမဲ့ကြိုတင်သတိပေးစနစ်ကောင်းတယ်လို့ဦးစောဝေဆန်ကသုံးသပ်ပါတယ
်လေပြင်းတိုက်တော့မယ်ဆိုရင်TV ထဲမှာကြေညာပါတယ် red flag warning အရင်ပေးပါတယ်သူတို့ဟိုတတိထားကြဖို့အတွက်သူတို့တတိထားဖို့ပြောတာပဲရှိသေးတယ်တကယ်ပဲအဲ့အချိန်သူတို့ပြောတဲ့အချိန်မီးလောင်တာပဲဆိုတဲ့အခါကျတော့သူတို့ကကြိုတင်ပြင်ဆင်ထားမှုရှိပါတယ်မိသားတစ်ခွဲကနေပြီးတော့နောက်ပြီးတော့ဘာခေါ်မလဲလင်းရင်ပြန်ဒီနဲ့ helicopter တွေနဲ့ chemicals တွေရောဒီရေတွေရောပက်ဖြန်းပြီးတော့ပေါ့နော်မီးလောင်တဲ့နေရာတွေကိုကာကွယ်မှုတွေလုပ်တယ်နောက်တစ်ခုကနောက်ဆက်လာနိုင်တဲ့မီးကူးနိုင်တဲ့ဟာတွေကိုသူတို့ကကြိုတင်ပြီးတော့မီးရှို့ပလိုက်တယ်။ကြိုတင်ပြီးတော့မီးကိုချားစေတာပေါ့။မီးကိုမီးရှို့ပြီးသားတာ။ပြီးခဲ့တဲ့အပတ်မီးလောင်တဲ့ဟာမှာတော့သူတို့ CCTV ပေါ့နော်ဒီ security TV တခုကနေပြီးတော့ truck ကားတစ်စီးသွားတာမှာအဲ့ဒီကအဖြတ်ဖြတ်ပြီးတော့ဝုန်းကနေပေးမှမီးထလောင်တယ်။ဆိုတော့အဲ့ဒီကားကနေပြီးတော့တခုခုပြစ်ချလိုက်လို့မီးလောင်သွားတာလားပါလဲမသိဘူး။အဲ့ဒီကားကိုသူတို့ကင်မရာထဲမှာမီးပါတယ်။
Los Angeles မြို့ Getty Center အနုပညာပြာကန်းနားလောင်တဲ့မီးကို40ရာခိုင်နှုန်းလောက်ထိန်းချုပ်နိုင်ခဲ့ပြီလို့မိသားသမားတွေကပြောပါတယ်။မြောက်ပိုင်းကယ်လီဖိုးနီးယား San Francisco မြို့မြောက်ဘက်မှာလောင်နေတဲ့တောမီးကြောင့်လူပေါင်း2သိန်းနီးပါးမီးပေးကနေထွက်ပြေးကြရပါတယ်။အဲ့ဒီမီးရဲ့60ရာခိုင်နှုန်းလောက်ကိုမိသားတပ်ဖွဲ့ကထိန်းချုပ်နိုင်ခဲ့ပြီးမီးပေးကြောင့်အိုးအိမ်စွန့်ခွာပြေးနေရသူတွေ အိမ်ပြန်ခွင့်စရနေပြီဖြစ်ပါတယ်ခင်ဗျာ